ဘာမှစမှုတော်လိုင်းရေးပေါ်ထွန်းလာပြီးတဲ့နောက်တန်ရီဂျိုဆက်ယုံတွေပြည်လက်မြေဆက်ယုံတွေဓာရုဆက်ယုံတွေလက်စစ်တားပေးဆက်ယုံတွေစတဲ့ဆက်ယုံတွေပုံများလာပြီးဒီဆက်ယုံတွေလက်ပတ်ဖို့သုံးရတဲ့ကြောင်မီးသွေးကအထူးအရေးပါလာပါတယ်မရှိမဖြစ်သုံးရတဲ့ကြောင်မီးသွေးကိုမီးရှို့ပြီးဆက်ယုံတွေလက်ပတ်ရတာမို့မီးရှို့ရာကထွက်လာတဲ့ဖနှုန်းရင်ဓာတ်ဝင်မှာပါတဲ့ကာဗွန်ဒိုင်အောက်ဆိုက်ကြောင့်ကမ္ဘာကြီးတစ်နေ့တခြားပူနွေးလာပါတယ်ကမ္ဘာဖနှုန်းရင်ဓာတ်ဝင်စုစုပေါင်းရဲ့43ရာခိုင်နှုန်းဟာကြောင်မီးသွေးလောင်ကျွမ်းတဲ့အတွက်ဖြစ်ပြီးရေနံလိုရုပ်ကျွမ်းလောင်စားလောင်ကျွမ်းရာက33ရာခိုင်နှုန်းသဘာဝဓာတ်ဝင်ကြောင့်18ရာခိုင်နှုန်းနဲ့သစ်တောပြုံးသီးရာက8ရာခိုင်နှုန်းစတဲ့အချိုးအစားတွေနဲ့ကမ္ဘာလီဒူရဲ့ဖန်လုံအင်းဓာတ်ငွေတွေရောက်လာရပါတယ်။ကမ္ဘာကြီးပူနွေးလာရာရဲ့အကျိုးဆက်ဖြစ်ရာသီဥတုဖောက်ပြန်ပြီးမုန်တိုင်းနေပူတိုက်လာ၊မုတ်ကောင်ရေရှားရဝင်းနေပူတိုးလာ၊ရေရှားပါပြက်လာလာ၊တုံးမီတွေပူလောင်လာ၊ညချောင်းအင်းအိုင်တွေရေခမ်းလာ၊ရေခဲပြင်းတွေရေခဲမြစ်တွေအေးပျော်ဆင်းလာ၊အနိမ့်မင်းရက်တွေရေလွှမ်းမှုလာစတဲ့အကျိုးဆက်တွေတွေ့ကြုံနေရတာမို့ဖလုံးရင်တောင်ွေလျှော့ချဖို့ကမ္ဘာကုလသမဂ္ဂကဥဆောင်ကြိုးပမ်းလာပါတယ်။27ရာစုကုန်မဆက်မှုတော်လှန်ရေးကာလကရှိခဲ့တဲ့ကမ္ဘာကြီးရဲ့အပူချိန်တဲ့1ဒီဂရီစင်တီဂရိတ်တက်မလာအောင်ထိန်းထားဖို့နဲ့2050ပြည့်နှစ်မှာကြောင်မီးသွေးသဘာဝဓာတ်ငွေနဲ့ရေနံလိုရုပ်ကျွင်းတောင်စာတွေကထွက်လာမဲ့ဖလုံးရင်တောင်ွေပမာဏကို2010ပြည့်နှစ်မှာရှိခဲ့တဲ့ပမာဏထက်40ရာခိုင်နှုန်းကနေ80ရာခိုင်နှုန်းထိလျှော့ချဖို့စီစဉ်ထားပါတယ်။ကြောင်မီးသွေးလောင်ကျွမ်းရာကတစ်နှစ်ကိုကာဗွန်ဒိုင်အောက်ဆိုက်တန်ငွေ14ဘီလီယံထွက်နေပြီးကမ္ဘာကြီးပူနွေးရတဲ့ကြောင်ရင်းတွေထဲမှာကြောင်မီးသွေးလောင်ကျွမ်းရာကထွက်လာတဲ့ဖန်လုံရင်ဓာတ်ငွေကရာခိုင်နှုန်းအများဆုံးမှောကြောင်မီးသွေးအသုံးလျှော့ဖို့ဖြစ်လာရပါတယ်။အဲ့ဒီကဂျပန်နိုင်ငံက Clean Coal Technology ဆိုတဲ့သန့်စင်ပြီးသားကြောင်မီးသွေးသုံးမယ်ဆိုပြီးရှေ့တန်းကထွက်လာပါတယ်။ Clean Coal Technology ဟာကာဗွန်ဒိုင်အောက်ဆိုက်နဲ့တခြားအစိတ်အမွေတွေပြားတွေကိုရှော့ချနိုင်တဲ့နည်းပညာလို့ပြောပါတယ်။ဒါပေမဲ့ဒီ clean coal technology ဆိုတာဒဏ္ဍာရီပုံမြင်တွေကအတိုင်းပါပဲလို့ပြောလာသူကတော့ American ပြည်တော်စု California ပြည်နယ် San Francisco မြို့မှာရှိတဲ့ Sierra Club ဆိုတဲ့ဩဇာအကြီးမားဆုံးပတ်ဝန်းကျင်တင်သိရေးဖွဲ့မှာလုတ်ကင်နေတဲ့ဒေါ်ယူယူသိန်းရယ်ပါ
clean coal technology ဆိုတာနံမြင်းပြန်တို့ရေသူမတို့သူရောင်မယ်တို့လို့ပဲစိတ်ကူးထဲမှာတော့ရှိတာတကယ်လက်တွေ့မှာတော့မရှိသေးပါဘူး technology ကတော့ရှိပါတယ်မရှိဘူးလို့မဟုတ်ဘူးဒါပေမဲ့အဲ့ဒီဟာက capital cost စပိုင်းရင်းနှုံးနံမှုကရမ်းများတဲ့အတွက်ကြောင့်မလို့ဘယ်သူမှလက်တွေ့တကယ်မသုံးနိုင်သေးဘူးပေါ့နော်တကယ်လည်းမလုံနိုင်သေးဘူးဒီဟာတွေနဲ့တကယ်လုံမယ်ဆိုရင်တော့တန့်စင်ဖို့ရှိပါတယ်ဒါပေမဲ့အဲ့ဒါကြီးလုံဖို့အရန်အရင်းနှီးများတဲ့အတွက်ဘယ် company မှဘယ်ရင်းနှုံနဲ့လူအားမှအဲ့ဒါကိုလက်တွေ့အသုံးမပြုသေးပါဘူး
။ Sierra Club ကို Scotland American လူမျိုးတဘာပေါထိန်းသိမ်းရေးပညာရှင်စာရေးဆရာ John Muir က San Francisco မြို့မှာ1892ခုနှစ်မေလမှာစတင်ထူထောင်ခဲ့ပြီးခုဆိုရင်ဖွဲ့ဝင်နှစ်သန်းကျော်နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်။ John Muir သိန်းဟာဒီလို American ပြည်တော်စုကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကြီးမားဆုံးအဖွဲ့အစည်းကြီးမှလွတ်ကင်နေပြီးမြန်မာနိုင်ငံကိုသွားရောက်တဲ့အခါသူ့ဇာတိမွန်ပြည်နယ်ဒီမကနိုင်ငံအနှံ့မှာကြောင်မီးသွေးဓာတ်ပိဆက်ယုံတွေတိဆောက်တော့မှာကိုသိလာပြီးအစိုးရလွန်နေသူလည်းဖြစ်ပါတယ်ဒေါ်ယူယူသိန်းလိုပဲမွန်ပြည်နယ်ဇာတိဖြစ်ပြီးပဝင်းကျင်ထင်းသိရင်ဆောင်းပါးတွေလည်းရေးမြို့တကာနယ်တကာလှည့်ပြီးပဝင်းကျင်ရေးရာဖျားဖျားကိုပညာပေးဟောလဲဟောပြောတဲ့ဒေါက်တာခင်မောင်ညူကတော့
သဘာဝဓာတ်ငွေတွေကိုနိုင်ငံသားကိုပို့နေတယ်အဲ့တော့ပို့ပြီးတော့ကြောင်မီးသွေးဆက်ယုံတွေလုံမယ်ဆိုတဲ့ဟာတွေကဥမာဖြစ်သဘာဝဓာတ်ငွေတွေကိုမုတ်တမပင်လယ်ကွေးကထိုင်းကိုရောင်းတယ်ရခိုင်ကမ်းလွန်ကနေပဲထွက်လာတဲ့သဘာဝဓာတ်ငွေကိုတရုတ်ကိုရောင်းတယ်ကျွန်တော်တို့ရခိုင်ကလူတွေကမီးမှိတ်တုံမှိတ်တုံနဲ့ရှိပဲတရုတ်ပြည်မီးထိန်ထိန်လင်းနေတဲ့ကိစ္စကိုစိတ်ထဲမှာတော့တမျိုးကြီးပေါ့ဗျာသူတို့နဲ့တူတူအ ਨੇ ဆုံးညီတူညီမျှရရတယ်ဆိုရင်တော့တမျိုးပေါ့အဲ့တော့ကျွန်တော်တို့ဘက်မှာမပါလို့ပြိမဲ့ဆိုရင်ကြောင်မီးသွေးဆက်ယုံလုပ်ပြိမဲ့ကြောင်မီးသွေးဆက်ယုံဆိုတော့ MOU ထိုးတယ်ဗျာအဲ့တော့ပြည်သူတွေကကန့်ကွက်ကြတယ်ဘာကြောင့်လဲဆိုရင်တရုတ်ပြည်မှာလည်းကြောင်မီးသွေးဆက်ယုံတွေပိတ်တော်မယ်ကျန်းတဲ့နေရာမှာလည်း CCT ပေါ့လေ Clean Coal Technology ကိုလုပ်မယ်ဆိုတော့ဘုံမပြည်မှာအဲ့လိုမျိုးလုံနိုင်ပါမလားဆိုတာရှိတယ်ကျွန်တော်တို့စီကထွက်တဲ့ကြောင်မီးသွေးနဲ့လုပ်လို့မရဘူးနိုင်ငံခြားဝယ်ရမှာဖြစ်တယ်အဲ့တော့ကျွန်တော်စီမှာဒီသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုမလုပ်ကြဘူးအားလုံးကတောင်းဆိုနေတာပေါ့လေ
တတုတွင်ဝန်ကြီးဌာနငင်းစားအထွေထွေမန်နေဂျာဦးစောမုံမြင့်ကတော့ ကျောင်းမီးသွေးစက်ရုံစီမံကိန်းနဲ့အကျုံးဝင်တဲ့နေရာကဒေသခံတွေကသူတို့ဆန္ဒလွတ်လွတ်လပ်လပ်ထုတ်ဖော်ခွင့်ရပြီးဒေသခံတွေကိုလည်းကြွတင့်အသိပေးတဲ့အပြင်ဒေသခံတွေကိုဆုံးဖြတ်ပိုင်ခွင့်ပေးဖို့လိုတယ်လို့ကျောင်းမီးသွေးမိကြီးကမြို့မိသောနဂါးကြီးဆိုတဲ့စာရမ်းမှာအတိအလင်းရေးထားပါတယ်ရှင်။